မြန်မာစစ်ကောင်စီကိုလက်လက်နဲ့လေရင်စီမယောင်းချဖို့အပါအဝင်အရေးယူတံခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာနဲ့လက်တွဲကြိုးပမ်းဖို့ American Outlook တော်နိုင်ငံခြားရေးကော်မတီက American အစိုးရကိုတောင်းဆိုလိုက်ပါတယ်။ Facebook အပါအဝင် American ခြေစိုက်လူမှုကွန်ရက်တွေကိုမြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်ဖို့နဲ့သတင်းမှားတွေဖြန့်ဝေဖို့အသုံးချတာမျိုးခွင့်မပြုတားမြစ်ဖို့လည်းနိုင်ငံခြားရေးကော်မတီကတောင်းဆိုလိုက်ပါတယ်။မနေ့ကအွန်လိုင်းကလုပ်တဲ့မြန်မာရေးဆွေးနွေးပွဲကြောင့်ကိုသိန်းထိုက်ဦးပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီနေ့ကြာလာတဲ့အချိန်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးချိုးဖောက်မှုတွေပိုပြီးတော့ဆိုးဝါးလာနေတဲ့အခြေအနေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်အောက်လွတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုထားပါတယ်မြန်မာစစ်တပ်နဲ့စစ်ကောင်စီဖွဲ့ဝင်တွေအပြင်ပတ်သက်ဆက်သွယ်နေတဲ့လုပ်ငန်းတွေကိုပြင်းထန်ထားရေးယူဖို့ဘာမတက်လို့ခေါ်တဲ့မြန်မာနိုင်ငံဆရာဥပဒေကြံတရက်ကိုလည်းအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ခရဲကအဆိုပြုတင်သွင်းထားပါတယ်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးအခြေအနေပေါ်မှာအားအသင့်တုံ့လုံးမိပါတယ်ဆိုပြီးအောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix ကအွန်လိုင်းကဆွေးနွေးပွဲမှာမနေ့ကပြောဆိုသွားပါတယ
် It is imperative that this body send a message that those who undermine democracy
ဒီကော်မတီအနေနဲ့အရေးကြီးတဲ့သတင်းစကားပါကျင်တာကဒီမိုကရေစီကိုသေးသိမ်မှေးမြော်လုပ်သူတွေနိုင်ငံတကာဥပဒေကိုချိုးဖောက်သူတွေလူ့ခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိလာအောင်အရေးယူလှုပ်ဆောင်သွားမယ်ဆိုတာပါ
ဒီမိုကရေစီလိုလားတဲ့လမ်းမပေါ်ကစံတပ်ပြဖွဲတွေကိုတွေးထက်တန်းယူစစ်တပ်ကရဲစစ်စစ်နေနေခဲ့တဲ့အကြောင်းနောက်ထပ်ပြောဆိုသွားသူကတော့အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကအောက်လွတ်တော်အမတ်ကေတီမန်နီပါဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကိုဖိနှိပ်မှုတွေအပြင်ရိုဟင်ဂျာဆိုတဲ့နာမည်ကိုသိမှမပြုတဲ့မြန်မာစစ်တပ်ရဲ့ရဲစစ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုလည်းသူကတင်ပြဆွေးနွေးသွားပါတယ်
I'm especially shocked by the reports of Kathmandu's targeted violence, sexual harassment and the torture.
မြန်မာစစ်တပ်ကအမျိုးသမီးတွေပေါ်လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်လာနှိမ့်ဆက်မြင့်မတ်တဲ့သတင်းတွေနဲ့ပတ်သက်လို့ကျွန်မအထူးပဲတုန်လှုပ်အံ့အားသင့်မိပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာအင်မတန်ကြောက်မက်ဖွယ်ရာရက်စက်တဲ့လုပ်ရက်တွေကိုစစ်တပ်ကကျူးလွန်နေပါတယ်
။အမေရိကန်ပြည်ထောင်စုကဘေးမဲ့နိုင်ငံခြားအကူအညီတွေကိုအမှန်တကယ်လိုအပ်နေတဲ့ပြည်သူတွေစီမရောက်တာမျိုးဖြစ်မှဆိုလို့ဒီလိုမလုပ်နိုင်ဘူးဆိုရင်အခုအညီတွေကိုဆိုင်းငံ့ထားတာမျိုးလိုအပ်မယ်ဆိုပြီးပြင်ဆင်ချက်ထည့်သွင်းဖို့လဲပန်ဆယ်ဗေးနီးယားပြည်နယ်အောက်လွတ်တော်အမတ်စကော့တ်ဘယ်ရီကအဆိုပြုတင်သွင်းပါတယ်စီးရီးယားနိုင်ငံမှာဆိုရင်လဲတန်းနဲ့ချီတဲ့အမေရိကန်ရဲ့လူသားချင်းစာနာမှုအကူအညီတွေအာဆက်အစိုးရလက်ထဲကိုရောက်သွားခဲ့တာယီမန်မှာဆိုရင်လဲအီရန်ကကြောထောက်နောက်ခံပေးထားတဲ့ဟွန်သီးသဘုံတွေလက်ထဲရောက်သွားခဲ့တာတွေကိုသူကဥပမာပေးပြောဆိုသွားပါလေမြန်မာနိုင်ငံအတွက်ကူညီပေးရင်လဲလူခွေချိုးပေါက်သူတွေရဲ့လက်ထဲရောက်သွားအောင်ပေးလိုက်တယ်လို့ဖြစ်မှာကိုစိုးရင်လည်းလို့သူကပြောပါလေဒီလိုပြင်ဆင်ချက်တင်သွင်းတာကိုနိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix ဘာဝင်ကော်မတီဖွဲ့ဝင်ဒေါ်တော်များများကလက်မခံကြပါဘူးအဓိကကန့်ကွက်သူတွေထဲမှာ Republican ထက်လွတ်တော်အမတ် Steve Chevall လည်းဘာဝင်ပါတယ
် The people of Burma are in crisis and they need our support right now
မြန်မာပြည်သူတွေဟာအတက်တင်းနဲ့ရင်ဆိုင်နေရပါတယ်။ကျွန်တော်တို့ရဲ့ထောက်ခံပံ့ပိုးမှုတွေအခုအချိန်မှာသူတို့လိုအပ်နေပါတယ်။အမေရိကန်လွှတ်တော်အနေနဲ့လည်းမြန်မာနိုင်ငံအတွက်အကူအညီတွေပေးနေပြီးအခုဒီဥပဒေကြမ်းထဲမှာထည့်သွင်းထားတဲ့အကူအညီပေးရေးဆိုတာကအသုံးစိတ်ထပ်ပြီးတောင်းတာမဟုတ်ပါဘူး။ဒါကိုကျွန်တော်အလေးနဲ့ရှင်းပြချင်ပါတယ်။နောက်ထပ်အကူအညီတွေထပ်ပေးဖို့ဆိုတာဟာနောင်လွှတ်တော်ဗန်ဒန်ဝေခွဲတန်းချထားရေးကော်မတီရဲ့ဆုံးဖြတ်ချက်အပေါ်မှာသာမူတည်ပါတယ်။
မြန်မာနိုင်ငံမှာနှစ်နှစ်ချီကြိုးပမ်းခဲ့ရတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအတိမ်ဆောင်းမခံတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုတွေးဖိပြီးမြန်မာစစ်တပ်ကဥပဒေမဲ့အာဏာသိမ်းယူခဲ့တယ်လို့အောက်လွတ်တော်နိုင်ငံခြားရေးကော်မတီကကြေညာချက်ထုတ်ပြန်ထားခဲ့တာပါဆီယနာသိမ်းမှုနဲ့လူခွင့်ရေးကြိုးပမ်းမှုတွေအတွက်ဒါဝင်ရှိသူတွေကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆရာညီနန်းရေးမှုကိုဒါဝင်ပေးဖို့ကုလသမဂ္ဂထိရောက်တဲ့ရေးယူမှုတွေလုပ်နိုင်ရေးအမေရိကန်ပြည်ထောင်စုကဖိအားပေးနိုင်ဖို့စတဲ့အချက်တွေကိုအောက်လွတ်တော်နိုင်ငံခြားရေးကော်မတီကအဆိုပြုတိုက်တွန်းနေတာဖြစ်ကြောင်းပါခင်ဗျာ။